စစ်ဘေးဒဏ်သင့်နေတဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားစစ်ပွဲတွေအဆုံးသတ်ဖို့အရင်ကအီဂျစ်ကကြံပြုခဲ့တဲ့အစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အတွက်တွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ကိုင်ရိုမြို့ကိုရောက်ရှိနေပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကတော့ကိုင်ရိုမြို့ကိုရောက်ရှိစင်မှာပဲကျူတင်သတ်မှတ်ချက်တွေမပါဘဲပြည့်ရကြဖို့တောင်းဆိုလိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ကိုင်ရိုမြို့ကိုတိကျရောက်ရှိလာခဲ့ပြီးတော့စစ်ဘေးဒဏ်ကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့ဂါဇာဒေသခံတောင်းနဲ့ချီကိုကယ်ဆယ်နိုင်ဖို့အတွက်အမေရိကန်ဒေါ်လာ48သန်းတန်တဲ့လူသားချင်းစာနာတဲ့အကူအညီတွေပေးပို့ဖို့ကိစ္စကိုကုလသမဂ္ဂအတွင်းမှူးချုပ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်ငြိမ်းချမ်းရေးအစီအစဉ်တွေဟာစစ်ပွဲတွေနဲ့အရသာတည်ဆုံးမှုတွေကိုအဆုံးသတ်ဖို့ရည်ရွယ်ထားရမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကတင်းလာနေမှာပြောကြားလိုက်ပါတယ်။ဂါဇာမြို့ကအထက်မြင့်အဆောက်အုံတွေအပါအဝင်ပြစ်မှတ်50လောက်ကိုအစ္စရေးတိုက်လေယာဉ်တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအခုလိုတန်တမာရေးနည်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းလာတာဖြစ်ပါတယ်။အဲ့တိုက်ခိုက်မှုကြောင့်17ယောက်တည်ဆုံးပြီးတော့50လောက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ Hamas ဘက်ကတော့သူတို့ဟာ Israel တဲကိုဒုံးကျည်အလုံး50လောက်ပစ်လွတ်ခဲ့ပြီးတော့ Israel နိုင်ငံတဲကိုဝင်ရောက်တိုက်ခိုက်နိုင်ဖို့အတွက်လိုင်ကောင်းတွေကနေဆက်ပြီးတော့တိုက်သွားမယ်လို့ပြောလိုက်ပါတယ်ခင်ဗျာ။